မြန်မာနိုင်ငံအနေနဲ့တရားဝင်အတိအမှတ်ပြုမထားတဲ့ရိုဟင်ဂျာဆိုတဲ့အသုံးလုံးကိုမသုံးစေခြင်းပဲမဲ့လို့နိုင်ငံသားအစိုးရတွေကသူတို့ကိုယ်ပိုင်သဘောနဲ့ခေါ်ပေါ်သုံးစွဲတာကိုတော့တရားဝင်ကန့်ကွက်စရာမလိုဘူးလို့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။အမေရိကန်တန်ယုံရဲ့ကြေညာချက်တစ်ခုမှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းခေါ်ပေါ်သုံးစွဲတာနဲ့ပတ်သက်လို့ဆန္ဒပြကန့်ကွက်မှုတွေရှိခဲ့ပြီးတဲ့နောက်နိုင်ငံသားဌာနဘက်ကဒီကိစ္စအပေါ်အမေရိကန်တန်ယုံကိုတရားဝင်ဆက်သွယ်စာပေးပို့ခဲ့တယ်ဆိုပြီးသတင်းတွေထွက်ပေါ်ခဲ့တာပါ။မြန်မာနိုင်ငံသားဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးအောင်လင်းကိုကိုရန်နိုင်ကဆက်သွယ်မေးမြန်းရမှာမြန်မာနိုင်ငံသားဝန်ကြီးဌာနအနေနဲ့အခုလိုတရားဝင်စာဆက်သွယ်လို့ကန့်ကွက်တယ်ဆိုတာကိုသူကအခုလိုညင်းဆိုထားတာပါအ
ဲ့ဒါနဲ့ပတ်သက်တော့အတိအကျကျွန်တော်ပြောပြရစီဟု
တ်ကဲ့
ကျွန်တော်တို့နိုင်ငံသားဝန်ကြီးဌာနအဲ့လိုမျိုးကန့်ကွက်ထားတဲ့စာမရှိပါဘူးပြေးပို့ထားတာလည်းမရှိပါဘူးခင်ဗျာ
ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးလုံးဝတန်ရုံးကိုဘာမှအကြောင်းကြားထားတာမရှိဘူးပေါ့နော်
မရှိပါဘူးခင်ဗျာ
Okay ဆိုတော့ကျွန်တော်တက်ဆက်တဲ့ပဲခက်တူတူလေးပဲမေးချင်ပါတယ်နိုင်ငံသားရေးဝန်ကြီးဌာနမှာရဒီရိုဟင်ဂျာဆိုတဲ့အတုံးလုံးနဲ့ပတ်သက်ပြီးတော့နိုင်ငံသားရေးဝန်ကြီးဌာနရဲ့ policy အရောဘယ်လိုရှိပါလဲမူဝါဒဘယ်လိုရှိပါလဲ
နိုင်ငံသားရေးဝန်ကြီးဌာနတွေမကပါဘူးမြန်မာနိုင်ငံတနိုင်ငံလုံးနိုင်ငံတော်အစိုးရကစပြီးတော့နံပါတ်ပြည်သူတရားလုံးဝနေမျိုးရိုဟင်ဂျာဆိုတဲ့စကားကိုကျွန်တော်တို့တုံးတာမရှိပါဘူးတရားဝင်အနေနဲ့ရိုဟင်ဂျာဆိုတဲ့စကားဟာဆိုလို့ရှိရင်ဒီပါနေပြီးတော့ဟိုကျွန်တော်တို့ဟိုအဲဒီမှာမသက်ဆိုင်တဲ့အဲဒီမြန်မာနိုင်ငံမှာရေးချင်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်ပြီးတော့မသက်ဆိုင်တဲ့လူတွေကနေပြီးတော့တုံးတဲ့စကားဖြစ်ပါတယ
်ကျွန်တော်ဒါပေမဲ့ကျွန်တော်ခုနကဟိုတန်ဟိုဟာပေါ့တမရယုံဘက်ကိုမေးကြည့်တော့ဦးစောထေကတော့ဒီနိုင်ငံရေးဝန်ကြီးဌာနကနေပြီးတော့ဒီလိုမျိုးအကြောင်းကြားရတဲ့ဟာမျိုးရှိတယ်ဆိုတော့ပုံစံမျိုးကျွန်တော်ပြောပါတယ်။
ဒီကကျွန်တော်ဆက်သွယ်လာတာမရှိပါဘူး။နိုင်ငံသားရေးဝန်ကြီးဌာနကနေပြီးတော့လေဒီလိုမျိုးခင်ဗျားတို့ပြောနေတဲ့အမေရိကန်တန်ယုံကိုတရားဝင်ကန့်ကွက်တယ်ဆိုတဲ့စကားလည်းမရှိပါဘူး။ကျွန်တော်အနေနဲ့တရားဝင်ကန့်ကွက်လို့လည်းဟိုမသင့်တော်ဘူးလို့ထင်ပါတယ်။ဒါသူတို့နိုင်ငံကသူတို့ကသူတို့တုံးတဲ့စကားကိုကျွန်တော်တို့တော့မတုံးတဲ့ဆိုတဲ့ဟာကိုကန့်ကွက်တဲ့ဟာတော့သဘာဝမကျဘူးလို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့
။ကျွန်တော်တို့ကဆိုလို့ရှိရင်ဒိုရင်ရိုဟင်ဂျာကိုမသုံးစေချင်ပါဘူးဆိုတဲ့ဟာတော့သူတို့ရောကျွန်တော်တို့အပြစ်ပေးပါပဲကျွန်တော်တို့ရိုဟင်ဂျာဆိုတဲ့ဟာတုံးရင်အပြင်နိုင်ငံမှာဖြစ်ပေါ်နေတဲ့ကိစ္စတွေကိုအဲဟိုဖြည့်ရှင်းတဲ့နေရာမှာအထောက်အကူမပြုပါဘူးဆိုတဲ့ဟာကိုလည်းသူတို့လည်းသိပါတယ
်ဟုတ်ကဲ့အဲ့တော့ကန့်ကွက်တာတော့မဟုတ်ဘူးမသုံးစေချင်ဘူးလို့အင်္ဂလိပ်ဘက်ကတော့ပြောခဲ့တယ်ပေါ့
ဟိုကျွန်တော်တို့ကသုံးတာကိုကြိုက်ဘူးမကြိုက်ပါဘူးမသုံးလည်းမသုံးစေချင်ပါဘူးဒါပေမဲ့အဲ့လိုမျိုးမသုံးစေချင်ဘူးကန့်ကွက်တယ်ဆိုတဲ့ဟာကိုလည်းတရားဝင်သူတို့အနေနဲ့ကျွန်တော်တို့တို့တရားဝင်ကန့်ကွက်တာမရှိပါဘူးကျွန်တော်တို့ရဲ့ခံစားချက်ကိုတော့သူတို့သိပါတယ
်အဲ့ဒါကိုဒီမသုံးစေချင်တဲ့ကိစ္စကိုတော့ပြောဘူးတယ်ဒါပေမဲ့တရားဝင်ကန့်ကွက်တာတော့မဟုတ်ဘူ
းမသုံးစေဘူးဆိုတဲ့ဟာတော့ကျွန်တော်တို့ဆရာကအိုးအစဉ်ဆက်ကနေပြီးတော့ကျွန်တော်တို့ပြောခဲ့တဲ့စကားဖြစ်ပါတယ်ကုလသမဂ္ဂမှာလည်းကျွန်တော်တို့ပြောပါပါတယ်ကျွန်တော်တို့လည်းနိုင်ငံဆက်ဆိုင်ရေးပြုလုပ်နေတဲ့နိုင်ငံအားလုံးကိုလည်းကျွန်တော်တို့ပြောပါတယ်
မြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးအောင်လင်းကိုကိုရီးယားနိုင်ငံဆက်သွယ်မေးမြန်းခဲ့တာပါမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးစကော့မန်ဆဲကတော့ပြီးခဲ့တဲ့28ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာအစိုးရကလက်မခံတဲ့အတွက်ဒီနာမည်ကိုမသုံးဘဲနေမှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်လူမှုအတိုင်းအဝိုင်းတွေအနေနဲ့ဘယ်နေရာမှာပဲရှိနေနေသူတို့ကိုခေါ်စေခြင်းတဲ့အမည်ကိုဆုံးဖြတ်ပိုင်ခွင့်ရှိတယ်ဆိုတာကိုအတိအမှတ်ပြုတာဟာအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာအတိုင်းအဝိုင်းအတွက်လှုပ်ယိုးလှုပ်ဆင်ကိစ္စသာဖြစ်တဲ့အကြောင်းလည်းပြောဆိုပါရတယ်။ဒီလိုအခြေအနေမျိုးမှာတက်ဆိုင်ရာလူမှုအတိုင်းအဝိုင်းကခေါ်စေခြင်းတို့သုံးနှုန်းလေးရှိပြီးဒါဟာလည်းနိုင်ငံရေးဆုံးဖြတ်ချက်မဟုတ်တဲ့အကြောင်းတန်အမတ်ကြီးကပြောဆိုထားတာပါ။ပြီးခဲ့တဲ့ဧပြီလ19ရက်နေ့တုန်းကရခိုင်ပြည်နယ်မှာလူပေါင်း40လောက်တေဆုံးခဲ့ရတဲ့14မတော်တဆနှင်းမြှုပ်မှုမှာရိုဟင်ဂျာလို့အမေရိကန်တန်ယုံကခေါ်ပေါ်တုံးဆွဲခဲ့တာပါဒီအပေါ်အမျိုးသားရေးဝါဒီတချို့ကအမေရိကန်တန်ယုံကိုကန့်ကွက်ဆန္ဒပြခဲ့ကြသလိုမြန်မာအစိုးရအနေနဲ့လည်းဒီကိစ္စအပေါ်တန်ယုံကိုတရားဝင်ကန့်ကွက်ဖို့ဆိုပြီးတောင်းဆိုခဲ့ကြပါတယ်မြန်မာအစိုးရအနေနဲ့ကတော့ရခိုင်ပြည်နယ်အတွင်းကမွတ်စလင်လူနည်းစုတွေကိုဘင်္ဂလီလိုသာခေါ်ပေါ်တုံးဆွဲပြီးအဲ့ဒီဒေသခံမွတ်စလင်တွေကတော့သူတို့ကိုယ်သူတို့ရိုဟင်ဂျာလို့တုံးနှုံကြပါတယ်ရှင်